င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ13ရက်ကြာတာပရိနိမနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ ကျွန်မသတိမင်းစင်ပါရှင်ဒီနေ့အစည်းအဝေးမှာ၄လအတွင်းစစ်ကောင်စီကအစုလိုက်ပြုံလိုက်တပ်ဖြတ်မှု46ခုကျူးလွန်ခဲ့ကြောင်းညံလေးသစ်သုတေသနအဖွဲ့ကထုတ်ပြန်တဲ့သတင်းအပါအဝင်သတင်းဆောင်မတွေနဲ့တိုင်းရင်းသားဘာသာအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းလေးကိုအရင်ဆုံးတင်ပြပါမယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ရေပြူကျေးရွာကဒေသခံ59ဦးကိုစစ်ကောင်စီတပ်နဲ့ပိုးအိုပြည်သူစစ် PNO တပ်ဖွဲ့တွေကဖမ်းဆီးထားတယ်လို့ပိုးအိုမျိုးသားလူမျိုးရေးတပ်မတော် PNL ကမနေ့ကသတင်းထုတ်ပြန်ပါတယ်။တောထဲမှာစစ်ဘေးရှောင်နေသူတွေကိုပြန်မလာရင်နေအိမ်တွေမီးရှို့မယ်လို့အကြက်ကင်ခဲ့ပြီးပြန်လာတဲ့ဒေသခံတွေကိုဂျွန်လ10ရက်နေ့မှာဖမ်းဆီးခဲ့တာလို့ PNL ကပြောပါတယ်။ဖမ်းဆီးခံရတဲ့ဒေသခံတွေကထဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပြီးအများစုကအသက်40နဲ့အထက်ဒေသခံတွေလို့ PNL ကထုတ်ပြန်ထားပါတယ်ရှင်။ဒီနှစ်ဇန်နဝါရီကနေဧပြီအထိ၄လအတွင်းနိုင်ငံတဝန်းမှာစစ်ကောင်စီကလူ9ဦးနဲ့အထက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအနည်းဆုံး46ခုကျူးလွန်ခဲ့ပြီးအရက်သား369ဦးတပ်ဖြတ်ခံခဲ့ရတယ်လို့လွတ်လပ်တဲ့သုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့ညံလင်းသစ်သုတေသနအဖွဲ့ကမနေ့ကထုတ်ပြန်ပါတယ်။ဒီ၄လအတွင်း၄ချောင်းတိုက်ခိုက်မှုကြောင့်အစုလိုက်ပြုံလိုက်သေဆုံးခဲ့တဲ့ဖြစ်စဉ်ကအများဆုံးဖြစ်ပြီးတေဆုံးသူလည်းအများဆုံးဖြစ်တယ်လို့ဆိုပါရယ်။ညံလင်းသစ်အဖွဲ့စည်းရင်အရာသခိုင်းတိုင်းမှာအစုလိုက်ပြုံလိုက်တက်ဖြတ်ခံရမှု10ချိန်ရှိခဲ့ပြီးတေဆုံးသူ105ဦးရှိခဲ့ပါရယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မိုးတေရွာအနီးတီဘောနံမတူလမ်းမကိုစစ်ကောင်စီကမြောင်းဖောက်ပြီးဖျက်ဆီးလိုက်တာကြောင့်မော်တော်ယာဉ်တွေသွာလာလို့မရတော့ဘဲကုန်စည်စီးဆင်းမှုပျက်စီးစေတယ်လို့တန်အမျိုးသားလူမျိုးရေးတပ်မတော် TNL ကထုတ်ပြန်ပါရယ်။တီဘောနံမတူလမ်းပိုင်းကိုစစ်ကောင်စီကအများပြည်သူသွာလာခွင့်နဲ့ကုန်စည်စီးဆင်းမှုပိတ်ပင်တာဟာဟိုင်ကင်သဘောတူစာချုပ်ကိုချိုးဖောက်နေတာလို့ TNL ကဆိုပါတယ်ရှင်။မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်ကလေးအလုသမားများလာတယ်လို့ကမ္ဘာကလေးအလုသမားစန့်ကျင်တိုက်ဖျက်ရေးနေ့မှာအပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ကထုတ်ပြန်ပါတယ်။ ILO ရဲ့လေးလာတွေးရှိချက်တွေအရကလေးအလုသမားများလာတဲ့အကြောင်းအရာတွေထဲမှာစစ်မှုထမ်းဥပဒေကိုတင်းရှောင်တဲ့အနေနဲ့မိဘတွေကကလေးငယ်တွေကိုအလုပ်လုပ်ဖို့လိုလားတဲ့အချက်ပါဝင်တယ်လို့ဆိုပါရယ်။တိုးလာတဲ့ကလေးအလုပ်သမားအရေးအတွက်အတိအကျကိုတော့ ILO ကမဖော်ပြထားပါဘူး။မြန်မာနိုင်ငံကကလေးငယ်တွေကိုကာကွယ်ပေးဖို့နဲ့ကလေးငယ်တွေရဲ့အလားအလာကိုအပြည့်အဝဖြည့်ဆည်းပေးဖို့ ILO ကတောင်းဆိုထားပါရယ်ရှင်။နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ဘင်္ဂလားဒေ့ရှ်စီးပွားရေးပညာရှင်တဦးလည်းဖြစ်တဲ့မိုဟာမက်ယူနက်စ်အပါအဝင်13ဦးကိုဒေါ်လာ2သန်းကျော်အလွဲသုံးစားဆွဆွဲချက်နဲ့ဘင်္ဂလားဒေ့ရှ်အထူးတရားရုံးကမနေ့ကဆွဲချက်တင်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Grandman ကုမ္ပဏီရဲ့အလုပ်သမားရန်ပုံငွေတွေကနေဒေါ်လာ2သန်းကျော်အလွဲသုံးစားလုတ်ပြီးနိုင်ငံရခြားကိုတရားမဝင်ငွေတွေပို့ခဲ့တယ်လို့ဆွဆွဲထားတာဖြစ်ပါတယ်။မိုဟာမက်ယူနက်စ်ကတော့ဒါဟာအာဏာပိုင်တွေကသူ့ကိုအနှောက်အယှက်ပေးတိုက်ခိုက်တဲ့လုပ်ရဖြစ်ပြီးသူ့အပါအဝင်သူ့ရဲ့လုံဖော်ကင်ဘတ်တွေဟာငွေကြေးအလွဲသုံးစားလုတ်တာမရှိဘူးလို့သတင်းထောက်တွေကပြောထားပါတယ်ရှင်။ဆလဘီသတင်းဆောင်မအစီအစဉ်မှာမြန်မာနိုင်ငံရဲ့လူဦးရေ3မုံတပုတ်ဟာဆင်းရဲနွမ်းပွားမှုနဲ့ရင်ဆိုင်နေရတဲ့အကြောင်းကမ္ဘာဘဏ်ကအစီရင်ခံစာကိုကိုရဲစီသူကကတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာ2024ခုနှစ်အစပိုင်းမှာနိုင်ငံရဲ့လူဦးရေ3မုံတပုတ်ကန့်ဖြစ်တဲ့30နှစ်ရာခိုင်နှုန်းဟာဆင်းရဲနွမ်းပွားတဲ့အခြေအနေကိုရောက်ရှိနေပြီးနောက်ထပ်3မုံတပုတ်ဟာလည်းဆင်းရဲတဲ့အခြေအနေကိုကြောက်ရွံ့နိုင်ကြီးများနေတယ်လို့ကမ္ဘာဘဏ်ကဇွန်လ12ရက်ဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးလိုက်ပါလေ။ဒီရင်ထုတ်လုပ်မှုတန်ဖိုးဟာလည်းလာမယ့်2025ခုနှစ်မတ်လအထိတရာဂိုင်နှုန်းသာရှိမယ်လို့ခန့်မှန်းထားပါတယ်။ဒီပမာဏဟာအာဏာမသိငယ်2019ခုနှစ်ကစီးပွားရေးတိုးတက်မှုနှုန်းထက်900ဂိုင်နှုန်းရော့ချနေတာလို့ကမ္ဘာဘဏ်ကပြောပါတယ်။ငွေကြေးဖောင်းပွားမှုနှုန်းနဲ့အလုပ်လက်မဲ့နှုန်းတွေဟာလည်းဆက်လက်မြင့်တက်ဖွယ်ရှိနေတဲ့အတွက်စင်ရဲမွဲတည်မှုဟာမြန်မာနိုင်ငံအနှံ့အပြားမှာစိုးရွားနေမယ်လို့လဲဆိုပါတယ်။ GRI တိုင်းကလုံခြုံရေးအရအမျိုးဖော်လို့တဲ့တန်ခါတဲ့တူကတော့အာနာသိမ့်ပြည့်ရဲ့နောက်အစမတန်မြင့်တက်လာတဲ့ကုန်စည်နှုန်းတွေကြောင့်ထမင်းနဲ့မမှန်တော့ဘူးလို့ RFA ကပြောပါတယ်။မပြောတော့
ဘူးလို့ပြောတော့တော့တော့မပြောဘူး။မပြောတော့ဘူးကြားလို့သမင်းမပြောဘူး။အဲဘာလို့လဲ။လောကကမပေါ်ကုန်စည်နှုန်းတွေလောက်တဲ့နာဘူး။ဒီကိစ္စတော့ဆောင်းတော့တယ်။ဆောင်းပြီးတော့ဆောင်းတော့ဘူးလို့ပြောလို့
ဝါပိုင်ရဲ့ထုတ်ပြန်ချက်တွေအရဆင်းရဲနွမ်းပါသူတွေဟာ အာနာမသိငယ်ကိုပိကာလာထက်ခုနှစ်တန်းပိုတိုးလာတယ်လို့ရည်သားထားပါတယ်ဝင်ငွေချစင်နာအတုံးစရိတ်ချွေတာတာတွေကလည်းစားသုံးမှုနဲ့လက်လီရောင်းဝယ်ဖောက်ကားမှုတွေအတွက်အတားအဆီးဖြစ်နေသလိုတွင်းကုန်ပြက်လက်မှုလုံသားဈေးကွက်မတည်ငြိမ်မှုရစစ်တအားပြတ်တောက်မှုတွေကကုန်ထုတ်လုပ်ငန်းတွေအတွက်အတားအဆီးဖြစ်နေတယ်လို့အစိုးရကစားမှဆိုထားပါတယ်လက်ရှိစည်းဝေးအခြေအနေဟာလုပ်ငန်းအကျိုးမြတ်ထက်လုပ်ငန်းဆက်ပြီးရည်တည်နိုင်ရေးအတွက်လုတ်ကင်နေရတာလို့လုံချုံရင်းရမင်းဖော်လို့တဲ့ရန်ကုန်မြို့ကအသေးစားစည်းဝေးလုပ်ငန်းရှင်တူကပြောပါတယ
်ဘယ်လိုကထားရလဲဆိုတော့ဝင်ဝင်လဲညော့သွားတာပေါ့ဝင်ဝင်လဲညော့တယ်ကုန်ကျစရိတ်တွေများလာဖြစ်တဲ့အတွက်အကုန်ဖတ်လုံးလဲညော့တယ်ဆိုတော့ကုန်ကျစရိတ်များပြီးကုန်ကျင်းကကိုယ်ဘယ်လောက်မရဘူးဈေးကွက်ထဲမှာ
ကုန်စည်နှုန်းကြီးမြင့်မှုအပြင်တစ်နှစ်၄နာရီလောက်သာရတဲ့လျှက်စမီပြဿနာဟာလည်းကုန်ထုတ်လို့ရမှာအဟန့်အတားဖြစ်နေတယ်လို့နောက်ထပ်ရန်ကုန်မြို့ကအသေးစားစည်းဝေးလုပ်ငန်းရှင်တူက RFA ကိုပြောပါတယ်ပို့ကုန်သွင်းကုန်ကဏ္ဍမှာလည်း2024ခုနှစ်မတ်လနဲ့ကာလတူနှိုင်းရှင်ပို့ကုန်က73ရာခိုင်နှုန်းသွင်းကုန်က20ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ကမ္ဘာပိုင်ကရေးသားထားပါတယ်ပြည်ပကိုထွက်ခွာအလုပ်လုပ်ကင်သူများပြားတဲ့အတွက်လည်းရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုထိခိုက်နိုင်တယ်လို့ကမ္ဘာပိုင်ရဲ့မြန်မာကမ္ဘောဒီးယားလာအိုဆိုင်ယာအစီအစဉ်ဦးဆောင်သူနဲ့အကြီးတန်းစီးပွားရေးပညာရှင်ကမ်အလန်အက်ဒဝတ်ကထောက်ပြထားပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နိုင်ငံရေးစီးပွားရေးကျဆင်းစေဖို့အဖက်ဖက်ကဝိုင်းဝန်းတိုက်ခိုက်ခံနေရတယ်လို့ဇွန်လ9ရက်နေ့နေပြည်တော်ကစစ်ကောင်စီအစည်းအဝေးမှာပြောခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာမသိခင်ကတကြက်သားကို73သိန်းဝန်းကျင်ရှိခဲ့တဲ့အခောက်ရွှေစည်းနှုံတွေဟာလည်းအာဏာသိမ်းပြီးတဲ့နောက်သိန်း60နီးပါးအထိစံချိန်တင်ခဲ့တယ်လို့အမေရိကန်ဒေါ်လာဟာလည်း1300ကျပ်ဝန်းကျင်ကနေ4800ကျပ်အထိစံချိန်တင်မြင့်တက်ခဲ့ပါတယ်ခင်ဗျာ
အခုတစ်ခါမှာတော့နိုင်ငံစည်းပွားရေးတည်ငြိမ်ရေးကိစ္စတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုချက်တွေဟာလက်တွေ့ပြည်သူတွေကြုံတွေ့နေရတာနဲ့ကွဲလွဲနေတယ်ဆိုပြီးတော့ဆေးအာဏာရှင်ဆန့်ကျင်တော်လှန်သူတွေဝေဖန်သုံးသပ်တဲ့အကြောင်းကျွန်မဆက်ပြောပြပါမယ်ရှင်
။ဂျွန်လ9ရက်နေ့ကကျင်းပတဲ့စစ်ကောင်းစီအစည်းအဝေးမှာလက်ရှိနိုင်ငံစည်းပွားရေးလုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်တွေဟာလက်တွေ့မြေပြင်အခြေအနေနဲ့ကွဲလွဲနေတယ်လို့ဆေးအာဏာရှင်ဆန့်ကျင်သူတွေကဝေဖန်ကြပါတယ်။လက်ရှိတိုင်းပြည်မှာဖြစ်ပျက်နေတဲ့အခြေအနေအားလုံးရဲ့တရားခဏ်ဟာအာဏာသိမ်းစစ်ကောင်ဆောင်ကိုယ်တိုင်ပဲဖြစ်တယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူဦးဇော်ရန်ကပြောပါတယ
်ဒီအာဏာသိမ်းမှုကိုလုံးဝမလိုလားတဲ့သူပြောတဲ့နိုင်ငံသားဆိုနိုင်ငံသားအားလုံးကတစ်ဖက်ဖြစ်သွားပြီးတော့ပုတ်တိုက်မှုကနေပြီးတော့ထိတ်တိုက်တိုးတယ်ထိတ်တိုက်တိုးကနေ fighting အဆင့်ကိုရောက်ပြီးတော့အခုလိုဖြစ်သွားတာအားလုံးရဲ့တရားခဏ်သူပဲလို့ကျွန်တော်ပြောချင်တာ
စစ်ကောင်းဆောင်ပြောဆိုချက်တွေထဲမှာနိုင်ငံပြည်စည်းအောင်အဖြတ်သမားစိတ်တက်ရှိတဲ့နိုင်ငံသားတွေကအဓိကလုံနေပြီးလက်ရှိတိုင်းနယ်ပြည်နယ်တွေမှာဖြစ်နေတဲ့အကြမ်းဖက်လုပ်ရက်တွေဟာအဲ့ဒီဒေသတွေမှာနေထိုင်တဲ့ဒေသခံအကြမ်းဖက်တွေကလုံနေတာလို့ဆွဆွဲထားပါတယ်။ဒါပြင်အဲ့ဒီဒေသခံအကြမ်းဖက်သမားတွေကိုတရေပေါ်အဲ့တရေနာစားသူတွေဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့စစ်တပ်ထိန်းချုပ်ထားတဲ့ MRTV သတင်းကထည့်သွင်းကြေညာခဲ့ပါတယ်။စစ်ကောင်းဆောင်ရဲ့အဲ့ဒီလိုပြောဆိုချက်ဟာပြည်သူတွေကိုကျေးဇူးကမ်းတာပဲဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ဝင်ကြီးချုပ်ရုံပြောခွင့်ရသူဦးနေပုံလက်ကဝေဖန်ပါတယ
်။သူ့ရဲ့အတွင်းစိတ်ထဲမှာပြည်သူတွေကိုဘယ်လောက်တော့မုန်းတီးနေလဲဆိုတဲ့ဟာကိုတော့သူအမှန်လည်းလည်းဒါဖွင့်ပြောလိုက်တဲ့သဘောပဲ။နောက်ပြီးကျေးဇူးကမ်းတာပါဗျာ။သူ့မိသားစုတွေဘူးလောက်ထိကြီးကြီးတက်ချမ်းသာနေတာပြည်သူပတ်စံတွေနဲ့ချမ်းသာနေတာပေါ့နော်။တကယ်တမ်းတေးပေါ်အေးတေးနာစားတဲ့ဟာကသူ့သာလည်းဖြစ်တာပေါ့နော်
။ပြီးခဲ့တဲ့ဧပြီလအတွင်းရွှေဈေးနဲ့ငွေဈေးတွေအဆမတန်ပြောင်းလဲလာတာဟာဝိသမားစီးပွားရေးသမားတွေကကမောက်ကမဖြစ်အောင်လုပ်တာဖြစ်ကြောင်းအဲ့ဒါတွေကိုအေးအေးယူပြီးအခြေအနေကိုထိန်းသိမ်းခဲ့တယ်လို့စစ်ကောင်းဆောင်ကပြောခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်ရုံပြောခွင့်ရသူဦးနေပုံလက်ကတော့ဒီလိုဖမ်းဆီးအေးအေးယူရုံနဲ့ပြေးလည်မှာမဟုတ်ဘူးလို့ထောက်ပြပါတယ
်။လက်နဲ့ပြပြီးတော့ပြည်သူလူထုကိုကြောက်တရားတွင်းပြီးတော့ပဲသူတို့ကအုပ်ချုပ်တတ်တာလीနော်။အားကြောင့်ဖြစ်တာမဟုတ်ဘူးသူရောသူရောဖြစ်တာဆိုပြီးတော့ဟိုလူဖမ်းဒီလူဖမ်းနော်ဟိုလူကြောင့်ဒီလူကြောင့်လက်ညှိုးတွေထိုးဆွဆွဲရှောက်ပြီးအဲ့လိုဖမ်းနေတဲ့ဟာကဘလို့မှဒီတိုင်းပြည်ရဲ့ဒီလက်ရှိဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုပြေလည်သွားနိုင်ကြအကြောင်းမရှိဘူ
းစစ်ကောင်းဆောင်ကငွေကြေးကမောက်ကမဖြစ်ပြီးတိုင်းပြည်စီးပွားရေးကြဆင်းအောင်ရည်ရွယ်ချက်ရှိရှိလုပ်ခဲ့တာတွေကြုံခဲ့ရပေမဲ့နိုင်ငံစီးပွားရေးအတိုင်းအတာတစ်ခုထိပြန်လည်ဥမော့လာအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ပြောခဲ့ပါသေးတယ်ဒါဟာပကယ်ရီမြေပြင်အခြေအနေတွေနဲ့ကွဲလွဲနေတယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူဦးစော်ရန်ကထောက်ပြပါတယ်
ဈေးတွေလည်းကြီးနေတာသူလည်းသိတာပေါ့အခုသိလို့ပဲသူကနိုင်ငံသားတွေကိုလွှဲချတာလीသူ့မှာကလက်လွန်ခြေကျွန်နေဖြစ်ပြီးတော့သူဒါဒီအားလုံးကိုတောင်ရမယ့်အနေထားကိုပြန်ရောက်သွားမှဆိုသူကဖိထားတာကြီးကိုဆက်ဖိထားမှရမယ်ဆိုတဲ့အတွေးနဲ့သူကသိရတာနဲ့လှုပ်တာသိသိနဲ့ဟိုသူဒါမိုက်ဆက်ခင်းနေတာလို့ကျွန်တော်ပြောချင်တာဗ
ျစစ်တပ်အာဏာမသိခင်ကရွှေတကြက်သားကို73သိန်းခန့်သာရှိခဲ့ပေမဲ့အခောက်ရွှေဈေးဟာအာဏာသိမ်း3နှစ်ကျော်အတွင်း58သိန်းအထိ4ဆနီးပါးမြင့်တက်ခဲ့ပါတယ် ဒေါ်လာဈေးကလည်းအာဏာမသိရင်1300ခန့်ကနေ4800ချက်အထိ30ကျော်မြင့်တက်ခဲ့တာပါ။ကမ္ဘာပံရဲ့ဂျွန်လ12ရက်နေ့တုန်းအစီရင်ခံစာအရအာဏာသိမ်း3နှစ်ကျော်အတွင်းစီးရဲနွမ်းပါသူဦးရေဟာကိုဗစ်ကပ်ရောဂါကာလမတိုင်ခင်ကထက်9တန်းတိုးလာခဲ့တယ်လို့ဖော်ပြထားပါတယ်ရှင
်။ဆက်လက်ပြီးချင်းတိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်။
Ramsung Ramleng yi ummi chin mi ulnao por nangdam jaw mo RFA chin program hnin nan kut nem kan law kai
chin ram kol ti dim peng le tun jang peng sungi apoi mo zat mi li lon pan hi chu SSC ra rang polin chun ni rel len ni sha pola an se swa saktia mi pi pol ne ni sin the si tha za mi pum som li lon tel mi SSC ra rang polin man song li lon kyang ni ti dim peng lam jang khwa asim hua dilon pikal mainthon seswa asitin torsong mi pi polin ansimsi manswang lilon pi hi india ram mizoram thon pursum lilon nak lam sanga atupi zat mi lilon pikal si chule chunni shania ta tidim le tunjang kal lagi om zalui lilon pikal asisira sang poli seswa sar antong tia khal mi pi pol sanin the si atuvegin poimo zat mi lilon pol seswa antongi tidim le tunjang pengchu chinram koli khodang thon petlai nak set andu sakranga asitin tolsumi pakhaden hitin asimasi
kedim hopi to akizom lampigol thum om khatpen korpi le phalam to taigen pan kizom na lampi hi hin takchang khatpen terim tonjang lampi hin khatpen terim le ri kizom na lampi hi hi lampi thum sung pan lampi ni tunga om leite sukse asukse nau pen terim khopi pen zangama om kolpi lousia adang te to akizop lo na ringe na asutat to kibang hi
tun zang khwa chu chimoda tamaro cna ho ha mi chin sam re kai bu kom kom polen anrak lak thei zawi terim khwa lak thei na ding sanga khal pdf e zolen le chin ni nong polen an zom re ro mi ta si me ni kul bon ro ki sin rak thok mi terim ka do anak sanga ss ra sang poli mai urkang nak ronga tidim khopi sungi insomret lwan se swa antong ta jawasi chule pu sumlei lon nak lam sanga athupi zat mi li lon pi pani se swa antong bedi tosumi pi por sanga hasan nak pol an nei tam sin sin ning tia ka hitin asemasi
tibanga le yasuk sen na hangin tu khun sunga hamsan na nam kim tuar sunga ummi den tithuak khapi pek ding hi
man swang li lon le zalui li lon pol se swa tong nak thula thon pe parin a ran ten nem nge thei asiri lo vekin ss ra thang lamin khal thu swa nak chu an nei si lo si kum thoni kun hun le phun sang tong lu thei nak cha ni poi pi sanga chinram kuli sin na phi tu zali som thum panga anum mi sungi sin cha thum som thum padian an ong asi tia chu ne le khan ni i swa mi cha jenin thei asi peng din huni tu tu mo ang sa yin dek in nasile ha kha penga ni pum ku lhon sari phalam penga somre pathum ti din penga za le lhei khan tun jang penga lhei khan chi kha somru pariat min ta penga pakhal le matupi pengi sin somthum pasari khal andra ong ta si kum thoni ku lhon thum sangi phun sang tlong lun na chami poi pi a chinram kuli se na phi tu thoni zariat luan anra ummi thoni luan nen anra ong e zatek som sari pani tiang ong tu anra um ta si san lai sana chinram kulhi ni maram pi hwa pen phun tha chami poi ong tu zatek amal bi gram kula an sering ring ta si tu kum kum thoni ku lhon li phun sang tlong lun na chami poi pi a ni maram pi hwa be na phi tu zate kom teng khal le thong kul luan an ummi thong som sari le thong lilon an ange jate kinchu somnga pare jate ong asitia nimana nga sasi usi thana in phuswana an nei si
RFA ye season ni ko di ma bae yan na pya si myama bi tu pi da mya be yan ni ye kin we ja ba si shin
Radio Free Asia.